ကိုဗစ် -19 ရောဂါကာကွယ်ဆေးဖော်ထုတ်နိုင်ဖို့ကြိုးစားနေကြတဲ့ဗြိတိန်နိုင်ငံအော့ကစ်ဖို့ဒ်တက္ကသိုလ်ကသိပ္ပံပညာရှင်တွေကလူတွေမှာပထမဆုံးဆေးထိုးစမ်းသပ်ခဲ့ကြပါတယ်။ဆေးသစ်စမ်းသပ်မှုမှာပါဝင်ဖို့စံသားရှိသူ2ယောက်ကိုကြာသပတေးနေ့ကကိုဗစ် -19 ဆေးထိုးပြီးစတင်စမ်းသပ်တာပါ။အောင်မြင်မယ်လို့မျှော်လင့်ထားကြောင်းဒီစမ်းသပ်မှုကိုဦးဆောင်တဲ့သိပ္ပံပညာရှင်ပါမောက်ခဆာရာဂီလ်ဘတ်ကပြောပါတယ်
I'm very optimistic it's going to work formally we are testing it in a efficacy study
အလုပ်ဖြစ်မယ်လို့ယုံကြည်မျှော်လင့်ပါတယ်ဒီဆေးရဲ့အစွမ်းအာနိသင်ကိုစမ်းသပ်နေတာဖြစ်လို့ထိရောက်မှုရှိမရှိသိရပါလိမ့်မယ်လို့ပါမောက်ခဆာရာဂီလ်ဘတ်ပြောသွားတာပါအီတလီဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကသုတေသီတွေကလည်းကာကွယ်ဆေးသစ်ဖော်ထုတ်နိုင်ဖို့စမ်းသပ်မှုတွေကိုပူးပေါင်းလုပ်နေကြပြီးလာမယ့်လပိုင်းနဲ့အတွင်းလူတွေနဲ့စတင်စမ်းသပ်ဖို့ရည်ရွယ်ထားပါတယ်ကိုဗစ် -19 ရောဂါကာကွယ်ဆေးထုတ်နိုင်ဖို့ကမ္ဘာတဝန်းလေ့လာသုတေသနလုပ်နေကြတဲ့စမ်းသပ်ဆေး100လောက်ရှိနေပါတယ်။အဲ့ထဲက9ခုထက်မနည်းကပထမစမ်းသပ်မှုအဆင့်အဖြစ်နဲ့လူတွေနဲ့ကနဦးစမ်းသပ်ဖို့စီစဉ်နေကြပါတယ်။ဒီချိန်ထဲမှာပဲဒီအပူနေရောင်နဲ့ဆိုးထိုင်းမှုတွေကကိုရိုနာဗိုင်းရပ်စ်ကိုမြန်မြန်သိအောင်လှုပ်ကောင်းလုပ်နိုင်ပုံရတယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးဌာနလက်အောက်ကသိပ္ပံနဲ့နည်းပညာဌာနအမြင့်တဲ့အတွင်းဝင်ဝီလျံဘရိုင်ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာကြားသာပေးနေတော့ကပြောကြားသွားပါတယ်။ယောဂဘူးဟာပြင်ပထက်အမိုးအောက်၆တွေးတဲ့နေရာတွေမှာပို့ပြီးတော့အသက်ရှင်ပုံရတယ်လို့ပြောပါတယ်။ဒါပေမဲ့ပူပြင်း၆တွေးတဲ့နေရာဒီလာတွေမှာယောဂဘူးပျောက်ကင်းသွားလိမ့်မယ်လို့ပြောရင်တော့တာဝန်မေ့ရကြတယ်လို့လည်းသူကပြောပါတယ်ရှင်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်သူအရေအတွက်တိုးလာချိန်မှာပဲဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်အများဆုံးရှိနေတဲ့ရန်ကုန်တိုင်းဒေသကြီးမှာညမထွက်ရအမိန့်ထုတ်ပြန်ထားတာကိုဇွန်လ18ရက်နေ့အထိသတ်မှတ်ကြောင်းအစိုးရသတင်းစာမှာဖော်ပြပါတယ်။ရောဂါကူးစက်မှုထိန်းချုပ်ရေးထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကိုလည်းမေလ15ရက်နေ့အထိနောက်ထပ်တိုးထားပါတယ်။ဒီကနေ့ပနေ့10ရက်နေ့အထိမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်တယ်လို့အတည်ပြုထားသူက139ယောက်ရှိပါတယ်။ဒီလိုအခြေအနေမှာပဲတရုတ်အစိုးရကတရုတ်မြန်မာယူနန်နယ်ဇက်ကို2လပိတ်လိုက်ပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူများလာနေတဲ့အတွက်မြန်မာနဲ့နယ်ဇက်အဝင်အထွက်တွေကိုဒီကနေ့ကစပြီးတော့2လတားမြစ်တယ်လို့တရုတ်အစိုးရကထုတ်ပြန်ပါတယ်ယူနန်နယ်ဇက်တစ်ချောင်းမှာလည်းစစ်သားနဲ့ရဲဝင်တဲ့အများပြားကိုချထားတယ်လို့တရုတ်နိုင်ငံတည်းကိုတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားကိုဖမ်းဆီးမိရင်ရွှေငွေ1000စုရေးပေးမယ်လို့ထုတ်ပြန်ထားပါတယ်ဒီအကြောင်းအပြည့်အစုံဆောင်ပါလို့မကြာခင်မှာသာဆင်ရပါလိမ့်မယ်
New American Sun ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိဒိုင်းဒိုမီတာ19 kHz 1553ညဒိုင်းဒိုမီတာ25 kHz 1783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းလမ်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ